2020ခုနှစ်အတွင်းကမ္ဘာတစ်လွှာနိုင်ငံပေါင်း35နိုင်ငံမှာအင်တာနက်ဖြတ်တောက်မှုအနည်းဆုံး189ကြိမ်ရှိခဲ့ပြီးတစ်နှစ်တာအတွင်းမှာအမြင့်ဆုံးအရေးအတွက်ဖြစ်ဆန်းချင်းတင်ရောက်ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံမှာတော့အနည်းဆုံး9ကြိမ်ရှိခဲ့ကြောင်း SS Now နဲ့ Hashtag Keep It On တို့ရဲ့အစီအခံစာအသစ်ကဖော်ပြပါတယ်ထင်းချုပ်စရာလက်နဲ့ပြည်တံကလွန်ငင်းကွင်အတွက်အကာအကွယ်2022ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုအစီရင်ခံစာကိုဖေဖော်ဝါရီလ28ရက်နေ့ကထုတ်ပြန်တာပါမြန်မာခေါင်းဆောင်တွေဟာ2023ခုနှစ်အထက်အလားတူဖိနှိပ်ချုပ်ချယ်တဲ့နှီးဗျူဟာတွေကိုသုံးနေတယ်လို့လည်းဖော်ပြပါတယ်အင်တာနက်ဖြတ်တောက်မှုတွေကိုစနစ်တကျလှုံ့ဆော်နေတယ်လို့အစီရင်ခံစာကစွပ်စွဲထားပါတယ်အင်တွေကိုမိရှို့အဖမ်းဆီးနဲ့နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေလုပ်တဲ့မြေလံစနစ်ကိုဖုံးကွယ်ထားဖို့အတွက်မြန်မာစစ်ကောင်စီဟာဆိုရင်ကြေးရွာတွေကိုစစ်ဆင်ရေးမဝင်ခင်နဲ့ဝင်နေချိန်မှာအင်တာနက်ဖြတ်တောက်မှုတွေကိုဆက်လက်ပြီးပုံမှန်လုပ်တယ်လို့လည်းအစီရင်ခံစာကစွပ်စွဲပါတယ်။မတ်လ2023ခုနှစ်အထိဖားကန်ဒေသမှာအင်တာနက်ဖြတ်တောက်ခံထားရတာ18လကျော်ထိရှိလာပြီးအရှိကြဆုံးအင်တာနက်ဖြတ်တောက်ခံရမှုဖြစ်ကြောင်းမိဖက်အဖွဲ့တွေရဲ့ပြောဆိုချက်ကိုကိုးကားပြီးအစီရင်ခံစာကဖော်ပြထားပါတယ်ရှင်။